စီးရီးယားနဲ့ယူရိုးနိုင်ငံတွေမှာရှိတဲ့ IS စစ်သွေးကြောအဖွဲ့ကိုစီးရီးယားတိုးမြင့်တိုက်ခိုက်ခဲ့တာကြောင့်လွန်ခဲ့တဲ့15လအတွင်း IS အဖွဲ့ရဲ့နေမြေ22ရာခိုင်နှုန်းဆုံးရှုံးသွားပါတယ်။ဒါအပြင်ဒီနှစ်စကတည်းကဆိုရင်နေမြေ8ရာခိုင်နှုန်းဆုံးရှုံးတာရှိပါသေးတယ်။ဒါဟာ IHS Jane စောင့်ကြည့်လေလာရေးအဖွဲ့ရဲ့လေလာသုံးသက်ချက်အရသိလာတဲ့ရလဒ်ပါ။စစ်သွေးကြောတွေဟာဘိုးဘီတိကျဖြစ်လာနေပြီးတော့ရော်နေကြဆင်းလာနေပုံရတယ်လို့ IHS Jane အဖွဲ့ကပြောပါတယ်။IS အဖွဲ့ကမြို့တော်ဖြစ်သတ်မှတ်ထားတဲ့ Raqqa နဲ့ Turki နယ်စပ်ကြားစီးရီးယားမြောက်ပိုင်းဒေသကို IHSS အဖွဲ့ကထောက်ပြပါဗျာ။အဲဒီဒေသမှာရုရှားနဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့ဒီကြောင်တိုက်ခိုက်မှုတွေအပြင်မြေပြင်မှာ Kurd နဲ့ Sunni တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်စစ်သွေးကြွတွေကိုမောင်းထုတ်လိုက်နိုင်ပြီးနယ်စပ်ဖြတ်တဲ့အဓိကနေရာတွေ IS လက်အောက်ကလွတ်သွားပါတယ်။အခုဆိုရင် IS အဖွဲ့ဟာစီးရီးယားနယ်မြေအစိတ်ပိုင်းလေးတစ်ခုကိုပဲထိန်းသိမ်းထားနိုင်ပြီးတော့အဲဒီကနေပြီးထောက်ပံ့ရေးပစ္စည်းတွေနဲ့တိုက်ခိုက်သူတွေကို Turki နိုင်ငံကနေခိုးသွင်းနေပါတယ်။ရုရှားနိုင်ငံရဲ့ဒီကြောင်တိုက်ခိုက်မှုကတော့အငင်းပွားပွဲဖြစ်ခဲ့တာပါ။ရုရှားက IS စစ်သွေးကြောအဖွဲ့ကိုပစ်မှတ်ထားတိုက်ခိုက်တာမဟုတ်ဘဲသမရဘာဆိုရဲ့အဆက်ကိုအထောက်ပံ့ပေးတဲ့အနေနဲ့တပုံတွေကိုပစ်မှတ်ထားပြီးတော့ပိုတိုက်ခိုက်ခဲ့တယ်လို့အနောက်နိုင်ငံတွေကစွပ်စွဲပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာလ30ရက်နေ့မှာရုရှားလေကြောင်တိုက်ခိုက်မှုဆက်လုပ်ခဲ့ကြဆိုရင်လေကြောင်ကနေတိုက်ခိုက်မှုတစ်စုံလုံးတိတိကျကျကိုတိုးတက်သွားခဲ့တာပါ။